တခိုင်တနေအတွင်းမှာအစိုးရတပ်နဲ့ရခိုင်အေအေလက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေမပြတ်ဖြစ်နေသလိုအေအေဖွဲ့နဲ့ပတ်သက်တဲ့ဆိုတော့မတင်ကမှုနဲ့ဒေသခံတချို့ကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေတာတွေရှိတယ်လို့လည်းဒေသခံတွေကပြောကြပါတယ်ဒီအကြောင်းကိုတော့ကိုနိုင်ကွန်းအင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရတိတ်တောင်နဲ့ဘူဒီတောင်မြို့နယ်အစပ်ဘက်မှာမလေးကညဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။ဒီမေလ28ရက်ည7:00နာရီမှာဒီရတိတ်တောင်နဲ့ဘူဒီတောင်ကြားအဲ့ဒီရတိတ်တောင်မြို့နယ်တက်ပြီးတိုက်လာတဲ့ဘူဒီတောင်မြို့နယ်တော့တိုက်ပွဲရတာမှာမြေကြီးတိုက်ခိုက်မှုဖြစ်ခဲ့တာရှိတယ်။တော့အဲ့ဒီမှာအထူးခဲ့ကြဆုံးတော့ဒီအုပ်ချုပ်မတိရသေးဘူးကြား။
မနေ့ကတည်းကအဲမှာပဲတိုက်ပွဲဖြစ်ပွားတာမရှိပြီမဲ့ရတိတ်တောင်ပုံလကျွန်းကြောက်တော်မြို့နယ်ဘက်မှာမြမတောက်မတော်ကနေလက်နဲ့ကြီးပြီနဲ့600လောက်တောက်လျှောက်ပစ်ခတ်ခဲ့တယ်လို့ခန္ဓုခကဆိုပါတယ်တောက်မတော်ကရင်မှာကြံကြာယူသိမှုဘုံမှုရုပ်စုံမင်းထွန်းကတော့မနေ့ကကြောက်တော်မြို့နယ်အဆက်မှာတိုက်ပွဲငယ်ဖြစ်ပွားခဲ့ပြီတောက်မတော်နေနဲ့ပြီးခဲ့တဲ့ရက်ကတိုက်ပွဲဖြစ်ပွားခဲ့တဲ့ပလဝမြို့နယ်ဘက်မှာနေနေရှင်းလင်းရေးလှုပ်ဆောင်နေတယ်လို့ပြောပါတယ
်မနေ့ကတော့ကျွန်တော်ရုပ်သိရုပ်ဆက်မှာတော့နောက်ဆက်မှာတော့စစ်ကြတာတိုက်တိုက်တော့တင်းထန်တာမဟုတ်ပါဘူးဒီကကျွန်တော်ဘယ်ကနဝမြောက်ဆန်းဘက်မှာပဲဒီရင်တနည်းကတိုက်ပွဲဖြစ်တဲ့နေရာတွေမှာပဲကျွန်တော်ရှင်းလင်းတာကိုဖြစ်တယ်
မေလ26ရက်နေ့မနေ့ပိုင်းကမြမတမတော်ကိုစင်ဆောင်လာတဲ့ဆက်လေးကိုကလကံမြစ်ကမ်းမှာအေအေတက်ကပြစ်ခတ်တိုက်ခဲ့တာဖြစ်ပြီးနှုံကူကြီးရောဘက်မှာလည်းနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ဒီဖြစ်တဲ့တိုက်ပွဲတွေမှာအရာရှိတွေပါဝင်တမတော်ဘက်က35ဦးကြာဆုံးခဲ့တယ်လို့ပြစ်ခတ်တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်အေအေတက်ကပြစ်ခတ်မှုကြောင့်ကလကံမြစ်တွင်တမတော်ကလည်းစီနင်းလာတဲ့ဆက်လေးနှိမ့်ညွတ်ခဲ့တာကြောင့်ဒေသုံးသူတွေရဲ့ရုပ်လောင်းကိုရှာဖွေနေတယ်လို့ဒေသခံကြေးပါသားတွေကပြောပါတယ်တမရော်တရင်မှကြံကြာရေးသိမှုကတော့ဒီတိုက်ပွဲတွင်တမရော်ကကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့ VOA ကတင်ပြပြောဆိုခဲ့ပါတယ်။စစ်ခိုင်းပြည်နယ်ကြောက်တော်မြို့နယ်ညောင်ချောင်းကျေးရွာကလူကိုဒီမနက်ပိုင်းမှာမြန်မာစစ်တပ်ကနေလမ်းပြဖြစ်ခေါ်ဆောင်သွားခဲ့ပါတယ်။ပစိုင်းစင်မှာ၅ဖမ်းနေခြင်းတွင်မြန်မာစစ်တပ်ကနေလမ်းပြဖြစ်ခေါ်ဆောင်သွားတယ်လို့ခေါ်ယူခံရသူမောင်ရောင်းရဲ့ဇနီးဖြစ်သူတော်နန်းနန်းအေးကပြောပါတယ
်။ကောင်းနိုင်စီလမ်းမှာခေါ်တော့ပါတယ်ကျွန်မရဲ့ချက်ကိုတိုက်တဲ့ကဘာလို့သူကဘူးစားတဲ့နေရာဖြစ်တော့အတန်းကဘာလို့မကြားဖြစ်ပါဘူး
။ညောင်ချောင်းကျေးရွာကနှူးဖြစ်တဲ့မောင်ရောင်းနဲ့မောင်တန်းကျော်တို့နှူးကိုလမ်းပြဖြစ်ခေါ်ဆောင်သွားပြီးမွန်လွယ်ပိုင်းမှာပြန်လည်လွတ်မြောက်လာတယ်လို့ညောင်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးတန်းအေးကပြောပါတယ
်။မောင်ကန်းကျော်နဲ့မောင်ရောင်းကညာသူကနှစ်နာရီလောက်ပါပြင်လိုက်တာဟိုကမင်းကတော့ဘာလို့ရှိတာကိုသူကလမ်းပြဖြစ်ခေါ်ဆောင်လာတာ။သမရနေရာရောက်တာနဲ့သူတို့ပြင်လိုက်တာဖြစ်တာပါလား။
မြမတမတော်နဲ့ရခိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေမှုတွင်ဒေသခံကြေးရွာသားတွေကိုတမတော်ကလည်းအေအေနဲ့ဆက်သွယ်နေတယ်ဆိုပြီးဖမ်းဆီးရင်းယူမှုတွေလည်းလွှတ်ဆောင်နေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကဗုဒ္ဓတော်မြို့နယ်တရက်ကျင်ကြေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းလှိုင်ပါဝင်ကိုသေးအောင်အလဲဆောင်ကြေးရွာကဦးအောင်ထုံးစိန်တို့ကိုအေအေနဲ့ဆက်သွယ်မှုတံတရားနဲ့စစ်တပ်ကနေဖမ်းဆီးထိန်းသိမ်းထားခဲ့ပါတယ်။ဒီထဲမှာတရက်ကျင်ကြေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းလှိုင်နဲ့အလဲဆောင်ကြေးရွာကဦးအောင်ထုံးစိန်တို့နှူးကိုမနေ့ကပြန်လှုပ်ပေးခဲ့ပြီလို့ပူရီတော်မဲဆန်ကလည်းကပြည်သူ့တို့တော်ကိုစလဲဦးအောင်ကောင်းရွှေကပြောပါတယ
်။မျိုးခန္ဓာကအကုန်လုံးပြောင်းမှာရှင်းလင်းမဲ့တွေပြောကြတယ်။တက်တော့ဖယ်ပြီးမှဟိုကြီးကိုအဲ့တင်ကြီးကတရားရှိတာ။ကြီးဆိုတာကနေချောက်ကြောက်ကြီးတယ်။ဒါလည်းတက်ကပါပဲ။အခုအချိန်မျိုးနဲ့တယောက်ကတော့လွတ်တယ်ပေါ့လေ။
ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကဗုဒ္ဓတော်မြို့နယ်တရက်ကျင်ကျေးရွာနီးမြမတမတော်နဲ့အေအေရခိုင်နဲ့တက်ကြိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးသူတို့တွေကိုအေအေနဲ့ဆက်နွယ်နေတယ်ဆိုတဲ့မတင်ကမှုနဲ့ဖမ်းဆီးသွားတာဖြစ်ပြီးမနေ့ကနှစ်ယောက်ပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ3ကတမတော်ကလည်းရခိုင်တောင်မြို့နယ်ကြောက်တန်းရွာကိုဝိုင်းပါပစ်ဆို့ပြီးရွာသား300နီးပါးကိုစစ်ဆေးခဲ့ရမှာအေအေဖွဲ့တို့တန်ရရှိသူရှိဦးကိုဖမ်းဆီးထိန်းသိမ်းထားပါတယ်။အလားတူကြောက်တော်မြင့်တဲ့တွင်မှာလည်းအေအေဖွဲ့လို့မတင်ကမှုနဲ့လူ၁၀ဦးကျော်ကိုစစ်တပ်ကနေဖမ်းဆီးပြီးတရားစွဲဆိုထားပါတယ်။တမတော်နဲ့ရခိုင်တပ်တော်တို့တိုက်ပွဲတွင်တရားသားတွေထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့အေအေနဲ့ပတ်သက်တဲ့ဆိုပြီးဖမ်းဆီးတရားစွဲဆိုခံရမှုတွေလည်းများပြားနေပါတယ်။စီရေးပတိပကတွင်ဒေသခံရွာသား၄ဆောင်ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရပြီးစားတောက်နေထိုင်ရေးမှာအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ။